မြန်မာနိုင်ငံမှာသွေးထုတ်လုံဆော်တာနဲ့အမုန်းပွားအောင်လုပ်တာတွေကိုအရက်ဖက်နဲ့စစ်ပဲအာဏာပိုင်တွေအခိုင်အမာတညီတညွတ်ထဲစန့်ကျင်ရလိမ့်မယ်လို့ကုလသမဂ္ဂအတွေ့အကြုံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရာနာဘူဂျနာကပြောပါတယ်1982ခုနှစ်နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေကိုပြန်ပြည့်ပြင်ဖို့လိုတယ်လို့လည်းထောက်ပြပါဗျ။မြန်မာတမတ်ကြီးကတော့နိုင်ငံသားဖြစ်ရေးကို1982ခုနှစ်ဥပဒေအရပဲဆက်လုပ်သွားမယ်လို့တုံ့ပြန်ခဲ့ပါဗျ။84ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံလူသားချင်းစာနာထောက်ထားရေးဆရာရေးရာဆိုင်ရာနဲ့ရည်ချင်းမှုရေးရာတတိယကော်မတီ32ချိန်မြောက်အစည်းအဝေးမှာဗိုလ်ဒုနစ်ကပြောဆိုသွားကြတာတွေကိုကောက်နှုတ်ဆူဆီးပြီးကိုကျော်ကျော်သိန်းကပြောပြပေးပါမယ်ခင်ဗျ။
အတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်းရှရနာဘူဂနာဟာထွေထွေညီလာခံတတိယကော်မတီမှာမြန်မာနိုင်ငံတွင်အခြေအနေရရနဲ့ပတ်သက်လို့တင်ပြပြောဆိုသွားတာဖြစ်ပြီးအထူးသဖြင့်တော့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့အလေးထားပြောဆိုသွားတာပါ။တိုက်ခိုက်မှုတွေနဲ့အခိုင်အမာရှိထားပြီးသားခွဲခြားဆက်ဆံမှုတွေရဲ့အကြောင်းရင်းတွေကိုကံကြွယ်ဖြေရှင်းဖို့ကြီးမားတဲ့လှုပ်ဆောင်မှုလိုအပ်တယ်လို့မစ္စဘူဂနာကထောက်ပြပြီးအဓိကလှုပ်ဆောင်တဲ့နေရာတစ်ခုကိုအခုလိုကြံပြုသွားပါတယ
်။ An essential step in this direction will be for civilian and military authorities.
ဒီလမ်းကြောင်းမှာအထူးအရေးပါတဲ့အဆင့်ကတော့သွေးထိုးလှုပ်ဆော်တာနဲ့အမုန်းပွားအောင်လုပ်တာတွေကိုအရက်ဖက်နဲ့စစ်ဖက်အာဏာပိုင်တွေအနေနဲ့အခိုင်အမာတညီတညွတ်ထဲဆန့်ကျင်သွားကြဖို့ဖြစ်ပါတယ်။ဒီလှုပ်ဆောင်ချက်နဲ့အတူအလုံးကျဲကျဲပြန့်ပြန့်ပါဝင်တဲ့ပွင့်လင်းမြင်သာမှုရှိတဲ့လက်လန်းမီတဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တစ်ခုကိုအားပေးမြင့်တင်ပြီးအတူတကွအကောင့်ထဲဖော်ရပါမယ်။ဒါမှသာဒီလုပ်ငန်းစဉ်ဟာနိုင်ငံတော်ညီညွတ်စေတဲ့လှုပ်ဆောင်ချက်တစ်ခုဖြစ်လာစေမှာပါ
။ရခိုင်အရေးအစိုးရကအကောင့်တွေပေါ်လှုပ်ဆောင်နေတာတွေကိုမစ္စဘူဂနာကအတိအမှတ်ပြုထည့်ပြောသွားသလိုရခိုင်ပြည်နယ်ကလူမှုဝန်ပိုင်းအားလုံးအတွက်လူခွင့်ရေး၊ဂုဏ်သိက္ခာနဲ့ဘေးကင်းလုံခြုံရေးအာမခံချက်ရှိစေဖို့နောက်ထပ်လှုပ်ဆောင်ရွေးရှိသေးတာကိုလည်းထောက်ပြပါရစေ။နိုင်ငံသားဖြစ်ခွင့်လျှောက်ထားခြင်းနဲ့ဆုံးဖြတ်တဲ့လုပ်ငန်းစဉ်ကိုရိုးရှင်းလွယ်ကူအောင်လုပ်ဖို့နဲ့အလင်းမြန်လုပ်ဖို့အဆိုပြုချက်တွေကိုအစိုးရကအပြုသဘောဆောင်တုတ်ပြန်ထားတဲ့ပေါ်မစ္စဘူဂနာကကြိုဆိုပြီးဒါဟုအကောင့်ထဲပေါ်ရပါတော့မယ်လို့ဆိုပေမဲ့ဥပဒေနဲ့ပတ်သက်ပြီးတော့အခုလိုထောက်ပြသွားပါတယ
် But this remains predicated on the 1982 citizenship law
ဒါပေမဲ့1982ခုနှစ်နိုင်ငံသားဖြစ်ခွင့်ဆိုင်ရာဥပဒေမှာဒီကိစ္စဟာကန့်သက်ချက်အဖြစ်ဆက်ရှိနေသေးပါဒီဥပဒေဟာခွဲခြားဆက်ဆံမှုမရှိရေးနိုင်ငံမဲ့ဖြစ်မှုတားဆီးလျှော့ချရေးနဲ့ဆက်ဆက်တဲ့အဓိကကိစ္စရပ်တွေမှာနိုင်ငံတကာစံနှုန်းတွေနဲ့ကိုက်ညီမှုမရှိတာကြောင့်ပြန်ပြီးပြုပြင်ဖို့လိုအပ်ပါတယ်
။ကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဦးဟောက်တူစွန်းကတော့တာဝန်ခံမှုရှိရေးဆိုပြီးမြန်မာအရေးကိုနိုင်ငံတကာတရားရေးအဖွဲ့အစည်းတွေရှေ့မှာစစ်ဆေးဖို့မြန်မာနိုင်ငံတွင်းမှာဘေးကင်းလုံခြုံတဲ့ဒေတာ safe zone ထူထောင်ဖို့နဲ့နိုင်ငံသားဖြစ်ချက်ချင်းတတ်မှတ်ဖို့တောင်းဆိုချက်တွေဟာမျှတမှုမရှိသလိုလက်တွေ့လည်းမကျဘူးလို့တုံ့ပြန်ပြောဆိုပါတယ်။တစ်ဆက်တည်းမှာပဲနိုင်ငံသားဖြစ်ရေးကိစ္စကို1982ခုနှစ်ဥပဒေအရသာဆက်လုပ်သွားမယ်လို့လည်းအခိုင်အမာထပ်ပြောသွားပါတယ်။
The government of Myanmar has made its position very clear. Citizenship will be granted in accordance with the 1982 citizenship law.
မြန်မာအစိုးရအနေနဲ့ကိုယ့်ရဲ့ရည်တည်ချက်ကိုရှင်းရှင်းလင်းလင်းပြောရပြီးသားပါ။နိုင်ငံသားအဆင့်ကို1982ခုနိုင်ငံသားဥပဒေအရပဲပေးရမှာပါ။အတည်ပြုထားပြီးသားပြန်လာသူတွေအနေနဲ့ပြန်ရောက်တာနဲ့လက်ခံရေးစခန်းတွေမှာကိုယ့်ရဲ့အချက်လက်တွေကိုယူပြီးတဲ့နောက် MVC နိုင်ငံသားစီစီရေးကပ်ပြရပါမယ်။MVC နဲ့ပတ်သက်ပြီးနားလည်မှုလွဲမှားနေတာတွေရှိနေပါတယ်။ MVC ဟာနိုင်ငံသားအဆင့်မရခင်မှာပထမအဆင့်အနေနဲ့အသုံးပြုရမယ့်ယာယီအတိအမှတ်ပြုကပ်ပြားဖြစ်ပါတယ်။ MVC ကန်ဆောင်ထားတာဟာမြန်မာနိုင်ငံမှာနေထိုင်သူဆိုတာကိုအခိုင်အမာသက်သေပြုမှုတစ်ခုဖြစ်ပါတယ်။နိုင်ငံသားဖြစ်ခွင့်လျှောက်ထားတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံဟာအခြားအချုပ်အခြာအာဏာပိုင်နိုင်ငံတွေမှာကျင့်သုံးတာနဲ့အလားတူပဲလုံထုံးလုံနည်းတွေကိုကျင့်သုံးပါတယ်။
မြန်မာနိုင်ငံမှာအစိုးရဆုံးဒေသတစ်ခုဖြစ်တဲ့ရခိုင်ပြည်နယ်တွင်မှာတိုက်ပွဲတွေဖြစ်နေတာကြောင့်လက်ကိုကလေးကစိုးနေပြီးသားအခြေအနေတွေပိုဆိုးလာတာကချင်နဲ့ရှမ်းမြောက်တို့မှာလည်းတိုက်ပွဲတွေပြန်ဖြစ်နေတာကြောင့်အရက်သားတွေကိုအကောက်ွယ်ပေးဖို့လိုတယ်ဆိုတာကိုမစ္စဘူဂနာကထည့်ပြောသွားပါတယ်မြန်မာနိုင်ငံရေးမှာစစ်ဖက်ရဲ့အခန်းကဏ္ဍဒီအခြေအနေအောက်မှာအရက်ဖက်ခေါင်းဆောင်မှုပန်းရင်ဆိုင်နေရတာနဲ့ပတ်သက်လို့လည်းမစ္စဘူဂနာကကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေကကိုယ်စားလှယ်တွေကိုအထူးအလေးထားပြီးဖော်ပြပြောဆိုသွားပါသေးတယ်
The preponderant political role of the military in Myanmar remains an obstacle to the ongoing democratic
process. စစ်ဘက်ကမြန်မာနိုင်ငံရေးမှာလွှမ်းမိုးထားတဲ့အခန်းကဏ္ဍဟာအကောင့်ထဲပေါ်နေစေဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာအတားဆီးတစ်ခုဖြစ်ဆက်ရှိနေစေပါ။2020ပြည့်ရွေးကောက်ပွဲတွေမတိုင်ခင်ရည်တည်ချက်တွေပိုခိုင်မာအောင်လုပ်နေတာတွေကိုကျမတို့တွေ့မြင်နေရပါပြီ။ဒါဟာအခြေခံဥပဒေပြင်ဆင်ရေးအပါအဝင်ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုရှေ့ဆက်ဖော်ဆောင်နေတဲ့အရက်ဖက်ခေါင်းဆောင်မှုပိုင်းအတွက်တိတ်ကိုကြီးမားစွာရင်ဆိုင်နေရတဲ့အခြေအနေဖြစ်ပါတယ်
။အတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ဟာပြီးခဲ့တဲ့ဇူလိုင်လကပဲမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးနိုဝင်ဘာလမှာ6ချိန်မြောက်ခီးစဉ်ဖြစ်တွားရောက်မယ်လို့ဗိုလ်ဒုနစ်ကုလသမဂ္ဂအစည်းအဝေးမှာထည့်ပြောသွားပါတယ်ခင်ဗျာ။